သမရဒေါ်နယ်ထရမ့်အပေါ်ထောက်ခံတဲ့လူအုပ်ကြီးလွှတ်တော်ဆောက်ဦးရဲ့ပုံထုံးတွေတော့အတေးဝင်ရောက်ခဲ့တဲ့ဖြစ်ရပ်ဖြစ်ခဲ့ပြီးဂျာတာရီနေတော့ကထရမ့်အစိုးရကက်ဘိနက်ဝင်ကြီးအဖွဲ့တွေကဝင်ကြီးနှစ်ယောက်ယာရုခါနေနှုတ်ထွက်သွားပါတယ်။ယာရုခါနေနှုတ်ထွက်ကြောင်းပထမဆုံးကြေညာသူကတော့တည်ယူပို့ဆောင်ရေးဝင်ကြီးအီလိန်6ဖြစ်ပါတယ်။သူကတော့သမရရဲ့နိုင်ငံရေးမဟာမိတ်အထက်လွှတ်တော်လူများစုခေါင်းဆောင်မစ်မကော်နယ်ရဲ့ဇနီးပါ။သမရထရမ့်ကသူ့ပေါ်ထောက်ခံသူတွေကိုမင်းကွန်းပြောကြားခဲ့ပြီးတဲ့နောက်နိုင်ငံအတွက်စိတ်ဒဏ်ရာရစရာအဖြစ်အပျက်တွေဖြစ်ခဲ့တာမို့သူ့အနေနဲ့ဒီတိုင်းနေလို့မဖြစ်တော့ဘူးဆိုပြီးနှုတ်ထွက်ရတဲ့အကြောင်းပို့ဆောင်ရေးဝန်ကြီးရဲ့နှုတ်ထွက်စာမှာဖော်ပြထားပါတယ်။သမရရဲ့စကားအဖြစ်ပြောဆိုမှုတွေကြောင့်ဒီလိုအခြေအနေရောက်ရတာလို့ဆိုပြီးပြည်ညာရေးဝန်ကြီးဘက်ချီဒေဗော့စ်ကလည်းနှုတ်ထွက်စာတင်ခဲ့ပါတယ်။လွှတ်တော်အပေါ်အကြမ်းဖက်တိုက်ခိုက်တဲ့လုပ်ရက်ကဘလို့မှအဓိပ္ပာယ်မရှိလက်မခံနိုင်ဘူးလို့နှုတ်ထွက်စာမှာရေးသားထားပါတယ်။အင်ဂျီရောအရာရှိချုပ်တာဝန်ယူခဲ့ပြီးမြောက်ပိုင်းအာရန်နဲ့အထူးတပ်သမားအဖြစ်လက်ရှိဆောင်ရွက်နေတဲ့ Mick Mulvaney ကလည်းသူ့ရဲ့ယာရုတာဝန်ကနေနှုတ်ထွက်သွားပါတယ်။တခြားအစိုးရတာဝန်ရှိသူတွေလည်းယာရုကနေနှုတ်ထွက်ဖို့စဉ်းစားနေကြတယ်လို့သူကဆိုပါတယ်။စီဘောကူတန်ဌာနရဲ့ထောက်လိုင်းရင်းနဲ့လုံခြုံရေးဒုလက်ထောက် John Castello ကလည်း American Democracy စနစ်ရဲ့မှန်တိုင်ကိုမကြုံဘူးတဲ့တိုက်ခိုက်မှုဖြစ်အောင်လို့သမ္မတကသွေးထိုးပေးခဲ့တယ်လို့ဆိုပြီးတော့ယာရုကနေနှုတ်ထွက်ပါတယ်။ Trump ရဲ့တရုတ်မူဝါဒရေးရာထိပ်တန်းတာဝန်ရှိသူ Matt Pottinger ကလည်းနှုတ်ထွက်စာတင်ထားပါတယ်။သမ္မတကတော့ Melania Trump ရဲ့အရာရှိချုပ် Stephanie Grisham အင်မြူရောလူမှုရေးဆိုင်ရာဝန်ကြီး Ricky Nasiter တို့လည်းယာရုအသီးသီးကနေနှုတ်ထွက်သွားကြပါတယ်။အခုလိုနှုတ်ထွက်မှုတွေနဲ့ပတ်သက်လို့အင်မြူရောဘက်ကတော့တစုံတရာပြောကြားခြင်းမရှိသေးပါဘူး။